တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကဆော်ရီကောင်စစ်ဝင်ရုံးနဲ့ကိုဝင်ရောက်သွားပြီးတဲ့နောက်ဆော်ရီတရင်သမားပျောက်ဆုံးသွားတာနဲ့ပတ်သက်ပြီးဆော်ရီအာရေဗျအစိုးရကလုံးဝငြင်းဆန်ထားပြီးတဲ့နောက်မှာတော့ဆော်ရီဘီယန်ဆယ်မန်နဲ့တွေ့ဆုံဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကိုဆက်လို့မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ဆော်ဒီဘီယန်ဆယ်မန်နဲ့ဆက်သွယ်စကားပြောဆိုခဲ့ကြောင်းအမေရိကန်သမ္မတကတွစ်တာလူမှုကွန်ရက်မှာဒီကနေ့တင်းနှင်းလာနေရေးသားခဲ့တာပါဆော်ဒီနိုင်ငံသားဘာတွေဖြစ်ခဲ့တယ်လဲဆိုတာဘာမှမသိတဲ့အကြောင်းဒီကိစ္စကိုသိရဖို့အတွက်တူရကီအစိုးရနဲ့အနီးကပ်ပူးတွဲဆောင်ရွက်နေတဲ့အကြောင်းဆော်ဒီဘီယန်ဆယ်မန်ကပြောဆိုတယ်ဆိုပြီးလဲအမေရိကန်သမ္မတထရန့်ကပြောပါတယ်ဘီယန်ဆယ်မန်နဲ့ဆွေးနွေးဖို့အတွက်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကိုဆော်ဒီမြို့တော်ရီယက်ကိုချက်ချင်းဆွေးလွတ်ထားတဲ့အချိန်လဲသမ္မတထရန့်ကထပ်လောင်းပြောဆိုပါတယ်။ပြောဆိုနေတဲ့သတင်းထောက်ဂျမဲကာရှိုဂီအရေးကိုစုံစမ်းဖို့အတွက်ပူးတွဲအလုပ်အဖွဲ့ဖွဲ့စည်းရေးတူရကီသမ္မတရစ်စစ်ထီရဲ့အာရိုဝန်နဲ့ဆော်ဒီဘီယန်ဆယ်မန်တို့မနေ့တနင်္လာနေ့ကဆွေးနွေးခဲ့ကြပါတယ်။အစ္စတန်ဘူးမြို့တော်ကဆော်ဒီကောင်စစ်ဝင်ရုံးချက်မှာအောက်တိုဘာလ2ရက်နေ့ကသတင်းထောက်ဂျမဲကာရှိုဂီကိုဆော်ဒီတရှိုးတွေကတပ်ဖြတ်လိုက်ကြပြီလို့တူရကီအာဏာပိုင်တွေကယူဆထားကြတာဖြစ်ပါတယ်
။ပြီးခဲ့တဲ့ဇင်ဘတ်တုန်းကတိုက်ခိုက်ခဲ့တဲ့မိုက်ကယ်ဟာရီကိန်းမုန်တိုင်းကြောင့်ပျက်စီးထိခိုက်ခဲ့တဲ့ Florida Panhandle ဒေသကိုတရုတ်စစ်တီးကို American သမ္မတ Donald Trump နဲ့သမ္မတ Melania တို့နှစ်ဦး Melania တို့နှစ်ဦးအခုတင်းလာနေတွားရောက်မှာဖြစ်ပါတယ်။ခီးစဉ်သေးစိတ်ကတော့အီဘရောကနေပြီးထုတ်ပြန်တာမရှိသေးပါဘူး။ဒီသားလေးမှာတော့မုန်တိုင်းကြောင့်ပြုပျောက်ဆုံးနေသူတွေကိုရှာဖွေရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးတော့လုပ်နေရဆဲရှိပါတယ်။မုန်တိုင်းတန်တင့်ခဲ့တဲ့ဂျော်ဂျီယာပြည်နယ်တွင်းကဒေသတွေကိုလည်းတွားရောက်မယ်လို့သမတ်ထရမ့်ကဒီနေ့တင်းလာနေမနက်ပိုင်းဒီသူ့ရဲ့ကိုယ်ပိုင် Twitter လို့ခုကွန်ရက်မှာရေးပါတယ်။မိုက်ကယ်မုန်တိုင်းဟာဗုဒ္ဓဦးနေ့တုန်းကတနအီကို155မိုင်လုံးနဲ့ကုန်းလင်းလိုက်ကိုဝင်ရောက်တက်ခတ်ခဲ့ပြီးတော့ပြင်းထန်တဲ့လေကြောင်းမလို့အဆောင်တွေပြုတ်ပြက်တာဆက်ဆက်ပြီးပြတ်တောက်တာတွေဖြစ်ခဲ့ပါတယ်။ကင်ရန်တစ်လျှောက်မှာလည်းပျက်စီးပုံတွေနဲ့ကျန်းခဲ့ပါတယ်။Florida ပြည်နယ်ကနေပြီးတော့ Virginia ပြည်နယ်ကိုရှောက်တက်ခဲ့သွားတဲ့မုန်တိုင်းကြောင့်မလို့လူ19ဦးထက်မနည်းသေဆုံးခဲ့ရပါတယ်။အထူးကပျက်စီးအများဆုံးနေရာတွေထဲမှာဒီ Florida Panhandle မြို့က Mexico Beach လေပါပါတယ်။အဲ့ဒီဒေသဟာစစ်ပွဲဖြစ်ခဲ့တဲ့နေမြေတစ်ခုလိုမျိုးအပျက်စီးတွေနဲ့ပုံကျန်ရခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Rich Scott ကပြောပါတယ်။အုပ်ချုပ်ရေးမှူး Scott နဲ့ American ပြည်ထောင်စုရဲ့ရေးပေါ်ချင်းနေစီမံခန့်ခွဲမှု Agency အကြီးအကဲ Brook Brown တို့ဟာအဲ့ဒီဒေသကိုတရားစစ်ဆေးခဲ့ရပါတော့မက္ကဆီကိုဘီချ်ပါနေရတဲ့အပျက်စီးတွေဟာသူကြုံမှုသမျှမှာဆုံးဆုံးဖြစ်ရတဲ့ခုဆိုပြီးတော့ပြောဆိုသွားကြပါရစေ။
တောင်ကမ်းမြောက်ကိုရီးယားနိုင်ငံကအဆင့်မြင့်ရရှိခြင်းများအဆင့်ဆွေးနွေးပွဲကိုဒီကနေ့တနင်္လာနေ့မှာနိုင်ငံနယ်ဆက်ကလုံခြုံရေးတင်းကျပ်ထားတဲ့အဆင့်မဲ့ဆုံးမှာကျင်းပပါရစေ။မကြာခင်ကမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကထိပ်သီးဆွေးနွေးပွဲအကျဉ်းသဘောတူညီချက်တွေကိုအကောင့်ထဲပေါ်ရင်းဆွေးနွေးခဲ့ကြတာပါ။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ရဲ့ယူကင်ယာကင်းစင်ရေးဆောင်ရွက်ချက်တွေအပေါ်နိုင်ငံတကာအတိုင်းဝိုင်းကချင်းမြင့်ကြဖို့ကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျင်အင်ကတိုက်တွန်းပါတယ်။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့ယူကင်ယာကင်းစင်ရေးလုပ်ငန်းစဉ်ကအမှန်တကယ်ဖြစ်ပြီလားဆိုတဲ့အပေါ်မှာတည်ထားနေကြသေးဖြစ်ပါတယ်။ပြန်လည်ပေါင်းစည်းရေးဝန်ကြီးချိုမြောင်ကျွန်းကအဖွဲ့ဝင်၅ဦးပါတောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးပါမွန်ဂျွန်ဆွေးနွေးပွဲကိုတက်ရောက်ပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကတော့ငင်းရစွာပြန်လည်ပေါင်းစည်းရေးကော်မတီရဲ့ဥက္ကဋ္ဌReason ကိုငါဦးဆောင်ခဲ့ပါတယ်။ကိုရီးယားနိုင်ငံကြားနေဆက်ဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေကိုတုံ့ပြန်ဖို့နောက်ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ပြီးငြိမ်းချမ်းတဲ့ခေတ်ကိုဖော်ဆောင်နိုင်တဲ့အစီအစဉ်တွေမြင့်တင်ဆောင်ရွက်ကြဖို့ပြီးခဲ့တဲ့စက်တင်ဘာလကကျင်းပတဲ့တတိယအကြိမ်ကိုရီးယားနိုင်ငံထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်အုပ်တို့သဘောတူခဲ့ကြပါတယ်။ဒီကနေ့တနင်္လာနေ့ဆွေးနွေးပွဲမှာတော့နိုင်ငံကြားယထာလန်ကမ်းလှမ်းတွေကိုအဆင့်မြင့်တင်ချိတ်ဆက်ကြဖို့ပူရဲစီမံကိန်းကိုဒီနှစ်ကုန်မှာစတင်ဖို့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားသဘောတူပါတယ်။မြောက်ကိုရီးယားအနုပညာဖွဲ့တောင်ကိုရီးယားကိုလာရောက်ဖျော်ဖြေပွဲကျင်းပနိုင်ရေးဆွေးနွေးကြဖို့လည်းသဘောတူပါတယ်။ဒါ့အပြင်ကိုရီးယားစစ်ပွဲတွင်ကွဲကွာခဲ့ရတဲ့မိသားစုတွေအရေးနာမည်နိုဝင်ဘာလထဲမှာမြောက်ကိုရီးယားနိုင်ငံမောက်ကမ်ကန်အပန်းရှိစခန်းမှာဆွေးနွေးကြဖို့ကိုလည်းနှစ်ဖက်တို့သဘောတူခဲ့ကြပါတယ်ရှင်။